ဒေါန်ဆန်းစုကြည်အနေနဲ့အမှုတချို့အမိတ်ပေါ်ပြင်ဆင်မှုတက်တာကိုမကြခင်အပိသက်တရားဝင်ဘက်ကဆုံးဖြတ်ဖို့ရှိနေပါတယ်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကချမှတ်ထားတဲ့အမှုခုနှစ်မှုနဲ့ပတ်သက်တဲ့အမိတ်တွေအတွက်ပြင်ဆင်မှုတက်လာတဲ့ပေါ်လာမယ့် April လကုန်ပိုင်းလောက်မှာအပိသက်အမိတ်ချသွားမယ်လို့တရားဝင်ဘက်ကဆုံးဖြတ်လိုက်တာပါဒီနေ့ AP 19ရက်နေ့မှာနေပြည်တော်တရားလွှတ်တော်ချုပ်မှာအမှုခုနှစ်မှုနဲ့ပတ်သက်တဲ့ပြင်ဆင်မှုတက်တာကိုကြားနာစစ်ဆေးအပြီးမှာပလတ်တာမလို့ပဲတင်ပြချက်ကိုလက်ခံပြီးအမိန့်ချဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။တင်ပြထားတဲ့အမှုတွေကတော့ရဟတ်ရင်ငားရဲဝယ်ယူမှုနဲ့ပတ်သက်တဲ့အမှု၅မှုနိုင်ငံတော်လျှို့ဝှက်အပ်နဲ့ရွေးကောက်ပွဲဆိုင်ရာပို့မှ130နဲ့ဆွဲဆိုထားတဲ့အမှု၄မှုစုစုပေါင်း9မှုပဲဖြစ်ပါတယ်။ဒီအမှုတွေရဲ့ပြင်ဆင်ချက်ကိုတရားဝင်ဘက်ကလက်ခံမယ်ဆိုရင်တော့ဒေါန်ဆန်းစုကြည်အနေနဲ့အမှုတွေကနေဂွင်းလုံးချွတ်လွတ်မြောက်မှာဖြစ်ပြီးတရားဝင်ဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းဒေါန်ဆန်းစုကြည်အနေနဲ့ချမှတ်ထားတဲ့ပြစ်ဒဏ်ကိုဆက်လက်ကြခံမှာဖြစ်ပါတယ်။နေပြည်တော်အချုပ်အထာမှာရှိနေတဲ့ဒေါန်ဆန်းစုကြည်ထံကိုတကြံပြည့်ရရှိပြီးမနစ် EP 18ရက်နေ့ကရိခါပိုးခွင့်ရခဲ့တယ်လို့လည်းနှိစက်သူတွေကပြောပါတယ်ခင်ဗျ။